သမရဥဒင်းဆိုင်ရာရှမ်းပြည်နယ်ခရီးစဉ်အတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တီးခြားတွေ့စီတွေ့ဆုံတဲ့အချိန်မှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုတိုင်းရင်းသားတွေဘက်ကအားလုံးပါဝင်ပြီးတော့အမြန်ဆုံးလက်မှတ်ရေးထိုးပေးစီရေးတိုက်တွန်းသွားတဲ့အကြောင်းရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA ကပြောပါတယ်သမရဥသိန်းစိန်ဟာဝပြည်သွေးစည်းညီညွတ်ရေးပါတီအမျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့မိုင်လာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့နဲ့ဒီကနေ့တွေ့ဆုံတဲ့အချိန်မှာအခုလိုပြောကြားသွားခဲ့တာပါဒီသတင်းကိုတော့ဗူရီမြန်မာပိုင်းသတင်းတောက်မေခကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါသမရကြီးကကျိုင်းတုံရောက်နေစဉ်မှာတိုင်းရင်းသားအဖွဲ့၃ဖွဲ့နဲ့ဒီကနေ့တီးခြားစီတွေ့ဆုံခဲ့ကြပါတယ်ဒီလိုတွေ့ဆုံချိန်မှာသမရကြီးဘက်ကခုလိုပြောဆိုခဲ့တာဖြစ်ပါတယ်လက်ရှိကြန့်ရှိနေတဲ့သမရတပ်တန်းမှာတနိုင်ရလုံးပြစ်ခတ်ရစဲရေးစာချုပ်ကိုလက်မှတ်ရေးထိုးစီခြင်းကြောင့်တွေ့ဆုံချိန်မှာပြောကြားခဲ့တယ်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ကဗိုလ်မှူးကြီးဆိုင်ငင်ကခုလိုပြောပါတယ
်ဒီတပ်တန်းတနည်းပဲကြာတော့လေဒီပြည်သွင်းမှာ NGO ကို NCA ကိုမဖြစ်ဖြစ်အောင်လုပ်မယ်အဲ့အစ်စ်ချက်ပေါ့နော်အခုတိုင်းသားတွေနဲ့တိုက်ပွဲပြိပခတ်ဖြစ်တယ်ဆိုဖြစ်နေတယ်ဆိုတဲ့နေရာမှာလည်းလည်းအတက်နိုင်ဆုံးစ조사ပေးတဲ့အဆင့်တရာစ조사ပေးမယ်ဆိုတဲ့သဘောပါအဓိကကတော့ဒီ NCA ကိစ္စပါခင်ဗျာသမလာကြီးကဒီကိစ္စကိုမြန်ဖြစ်စေချင်ပါတယ်ပေါ့ဒါကြောင့်မို့လို့တိုင်းသားတွေအားလုံးသူထိုးနိုင်အောင်ဝိုင်းဝန်းတိုက်တင်းပေးကြပါနှစ်ဖက်စလုံးပူးပေါင်းပြီးတော့လုပ်ကြပါဆိုတဲ့သဘောပါ
ပြီးခဲ့တဲ့ပန်ဆန်းဆွေးနွေးပွဲမှာအစိုးရတက်တင်နဲ့တိုက်ပွဲဖြစ်နေတဲ့အေးရခိုင်တပ်မတော် TNL တအောင်းခေါ်ပလောင်တပ်ဖွဲ့တွေနဲ့ MNDAA ကိုကန့်တပ်ဖွဲ့စတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါအပြစ်ခတ်ရစဲရေးစာချုပ်မှာဒန်းတူကြီးတူပါဝင်ဖို့တိုင်းရင်းသားတွေဘက်ကတောင်းဆိုထားပါတယ်ဒါပေမဲ့ဒီအဖွဲ့၃ဖွဲ့ကိုအစိုးရဘက်ကတရားဝင်လက်ခံပေးခြင်းမရှိသေးပါဘူးခုလိုတမရာကြီးကတွေ့ဆုံချိန်မှာတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ်မှာတိုင်းရင်းသားအားလုံးပါဝင်ပြီးအမြန်ဆုံးလက်မှတ်ထိုးပေးရန်ပြောဆိုခဲ့ပေမဲ့ဒီအဖွဲ့တွေကိုဘယ်လိုလက်ခံပေးမလဲဆိုတာကိုတိကျစွာရှင်းလင်းပေးမှုမရှိသေးပါဘူးရှမ်းတီပြန်လည်ထူထောင်ရေးကောင်စီ RCSS SSA ဘက်ကတမရာကြီးကိုလက်ရှိဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းပေးဖို့တောင်းဆိုခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်ငင်ကပြောပါတ
ယ်ပြဿနာတွေကိုကျွန်တော်တို့ငင်းချမ်းတဲ့နည်းနဲ့ဖြေရှင်းကြရအောင်ဆိုရဲသဘောမျိုးနဲ့ကျွန်တော်တို့ကတင်ပြတာရှိပါတယ်ဒီကိစ္စနဲ့ပတ်သက်တဲ့တော့ဘာမှတော့ဟိုတိုက်ရိုက်တော့ဘာမှမပြောပါဘူးခင်ဗျာဒီတို့ကလည်းဒီပေါ့တရားပေါ့နော်ဟိုဆွေးနွေးပွဲနဲ့ပဲဖြေရှင်းကြပါလေဆိုတဲ့သဘောတော့အရေးမွေးတော့ပြောသွားပါတယ်ခင်ဗျာ
တမရာကြီးနဲ့တွေ့ဆုံမှုမှာတမရာကြီးဘက်က6ရက်ကြာကျင်းပခဲ့တဲ့ပန်ဆန်းညီလာခံနဲ့ပတ်သက်ပြီးအသေးစိတ်မေးမြန်းပြောဆိုမှုတော့မရှိခဲ့ပေမဲ့ပန်ဆန်းညီလာခံအပေါ်စိုးရဘက်ကစိုးရိမ်မှုတွေရှိခဲ့တယ်လို့ဘုံမူကြီးဆိုင်ငင်ကပြောပါတယ
်ပထမတော့ဒီပန်ဆန်းညီလာခံနဲ့ပတ်သက်ပြီးတော့အစိုးရဘက်ကတော့နည်းနည်းတော့စိုးရိမ်တာပေါ့နော်ဆက်စလာပြခုမှာအဖွဲ့ကများပြီးတော့တော့ပြောပြီးတော့ဟိုကနာကိုတဘောတူညားတဲ့တည်းမဖြစ်မှာအစိုးရတော့စိုးရိမ်တယ်လို့အဲ့လောက်ပဲပြောပါတယ်ခင်ဗျာ
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA နီတူဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့အမျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့မိုင်းလာအဖွဲ့တို့ကပါတမရာကြီးကတွေ့ဆုံခဲ့တာဖြစ်ပေမဲ့ဒီအဖွဲ့တွေကိုတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီး VOA ဘက်ကစ조사ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတမရာကြီးအနေနဲ့ပန်ဆန်းညီလာခံအပြီးနှစ်ရက်အကြာမှာပန်ဆန်းညီလာခံကိုလက်ခံကျင်းပတဲ့ဝတိုင်းရင်သားအဖွဲ့အပြင်ပန်ဆန်းညီလာခံကိုတက်ခဲ့တဲ့တိုင်းရင်သားအဖွဲ့တွေကိုအခုလိုခေါ်ယူတွေ့ဆုံခဲ့တာဖြစ်ပါတယ်ရှင်